တရုတ်နိုင်ငံကအစုရှယ်ယာဈေးကွက်မှာဒီကနေ့အတော်လေးမတိမငြိမ်ရှိခဲ့ပြီးတဲ့နောက်အနေငယ်ဈေးတက်ပြီးတော့ဈေးကွက်ပိတ်သွားပါတယ်အစိုးရကဈေးကွက်ကိုဆက်ပြီးဝင်ထိန်ပေးပါမလားဆိုတာရှင်နေမြောက်နန်းသူတွေအကြမရေမရဖြစ်ခဲ့ပါတယ်မနက်ပိုင်းအယောင်းဝယ်လှုပ်ချိန်မှာရှန်ဟဲအစုရှယ်ယာဈေးကွက်ဟာ900ခိုင်နှုန်းထိကျသွားခဲ့ပြီးတဲ့နောက်တေတရမ600တရာခိုင်နှုန်းပြန်တက်ပြီးတနေ့တ ရချင်းကလေးကဆိုရင်တရက်ထဲမှာအများဆုံးဈေးကျခဲ့တာပါအာရှဒေတာကတခြားဒေတာတွေမှာတော့အစုရှယ်ယာဈေးနှုန်းအတက်အကျရောထွေးနေပါတယ်ပုဂံဆိုင်ရာအခြေအနေတိတ်မကောင်းလာတဲ့ကိန်းဂဏန်းတွေကိုဂျပန်အစိုးရကထုတ်ပြန်လိုက်ပြီးတဲ့နောက်တိုကျိုအစုရှယ်ယာဈေးကွက်မှာတိတိမာ600ခိုင်နှုန်းလောက်အကျနဲ့ဈေးပိတ်သွားပါတယ်ဟောင်ကောင်နဲ့ဆိုးလအစုရှယ်ယာဈေးကွက်တွေမှာလည်းဈေးကျပေမဲ့ဟောင်ကောင်ဈေးကွက်ကတော့အတက်နဲ့ပိတ်ပါတယ်ဈေးကွက်ကိုဝင်ထိန်တာကိုတရုတ်အစိုးရကရပ်ပစ်လိုက်ဖွယ်ရှိတယ်လို့ရင်းနှီးမြှုပ်နှံသူအများအပြားကဆိုရင်နေကြပြီးရွှေငွေတန်ဖိုးကိုနောက်ထပ်လျှော့ချမယ်ဆိုတဲ့ဆိုရင်ချက်တွေလည်းရှိနေပါတယ်တရုတ်ပုတ်ကုန်တွေကိုတိုးမြင့်ဖို့ရည်ရွယ်တဲ့ထင်မှားတဲ့လုပ်ရက်တစ်ခုအနေနဲ့တရုတ်အစိုးရကပြီးခဲ့တဲ့သတင်းပတ်မှာရွှေငွေတန်ဖိုးကိုလျှော့ချခဲ့ပါတယ်